တောင်စုရနိုင်ငံမှာပြီးခဲ့တဲ့သတင်းပတ်တုန်းကတပုံစစ်သားတွေတိမ့်ပိုက်ထားတဲ့ပြည်내မြို့တော်နှစ်ခုနဲ့တစ်ခုကိုအစိုးရတပ်ကနေပြီးတော့ပြန်လည်သိမ်းယူလိုက်ပြီးဆိုပြီးတောင်စုရအစိုးရကပြောပါတယ်။ဂျန်ဂလိုက်ပြည်내မြို့တော်ဘိုအာကိုအစိုးရတပ်တွေကပြန်လည်သိမ်းယူလိုက်ပြီးဆိုပြီးအစိုးရရဲ့သူ့ရဲ့ဒီ Twitter ဆက်မျက်နှာမှာရေးထားပါတယ်။အဲဒီမှာတပုံတပ်ဖွဲ့တွေကိုရှင်းလင်းမှုစစ်ဆင်ရေးတွေစပြီးတော့လုပ်နေပြီလို့ဆိုပါတယ်။ဘိုအာမြို့ထဲမှာတိုက်ခိုက်မှုတွေဖြစ်တဲ့ဆိုတာကိုဒေသခံရေဒီယိုဌာနတစ်ခုကလည်းကြေညာပါတယ်။မျက်မြင်တွေပြောရဆိုရင်တပုံတွေကအဲဒီကနေပြီးတော့ဆွတ်ခွာသွားပြီဆိုတာတီးပြလို့ရပါတယ်။ကုလသမဂ္ဂလူမျိုးရေးကောင်စီမှာတော့အင်ကာနေတို့ကတောင်ဆူဒန်အရေးမဲခွဲဆုံးဖြတ်ချက်ထွက်ခဲ့ပါတယ်။တောင်ဆူဒန်နိုင်ငံကိုနောက်ထပ်နိုင်ငံတကာညီညွတ်ရေးထိန်းတက်သား9500ဆီလို့ဖို့ဆုံးဖြတ်ပါတယ်။ဒီအရေးတွက်နေပါဆိုရင်တော့တောင်ဆူဒန်နိုင်ငံမှာနိုင်ငံတကာညီညွတ်ရေးထိန်းတက်သား12500ရှိသွားပြီဖြစ်ပါတယ်။အာနာသိမ်းမှုကျိုးပန်းရာကနေပြီးတော့တိုက်ပွဲတွေဖြစ်ပြီးကလေးကဆိုရင်တောင်ဆူဒန်နိုင်ငံမှာလူပေါင်းရာခဒန်းတည်ဆုံးခဲ့ပြီးတော့လူပေါင်း8000ကျော်ဦးမဲ့အိမ်မဲ့ဖြစ်ခဲ့ရပါတယ်။ဒင်ဂါနဲ့နူဝါလူမျိုးနွယ်စုနှစ်ခုကြားမှာအကြမ်းဖက်မှုတွေဖြစ်ခဲ့တာပါ။အမေရိကန်ပြည်တော်စုရဲ့မရိန်းတပ်သား150ကိုဂျီဘော်ဒီကိုလွှတ်လိုက်ပြီးဆိုပြီးတော့အမေရိကန်ပြည်တော်စုကပြောပါတယ်။အဲဒီမှာရှိတဲ့အမေရိကန်နိုင်ငံသားတွေကိုကယ်ထုတ်ပြီးတော့အမေရိကန်ပိုင်းတွေကိုအကောက်အွယ်ပေးဖို့အတွက်တောင်ဆူဒန်ကိုအဲဒီတပ်ဖွဲ့ဝင်တွေဝင်ရောက်ဖို့ရှိနေပြီလို့ဆိုပါတယ်။ Unity ပြည်နယ်ရဲ့မြို့တော်ဖြစ်တဲ့ဘန်ဒူဝါမှာတော့လူသေးအလောင်းအစုလိုက်ပြုံလိုက်တွေ့ရတယ်ဆိုပြီးတော့ကုလသမဂ္ဂလူခွင့်ရုံကအင်ကာနေတုံကပြောပါတယ်။အဲဒီမှာလူသေးအလောင်း14လောင်းတွေ့ရပြီးတော့အနီးနားမြစ်ဘေးမှာလည်းအလောင်း20တွေ့ရတယ်ဆိုပြီးကုလသမဂ္ဂပြောခွင့်ရသူကဆိုပါတယ်ခင်ဗျာ။